အာဖဂန်နစ္စတန်ရဲ့ဒါလီဘန်အစိုးရအဓိကအမျိုးသမီးရေးရာဝန်ကြီးဌာနကိုပိတ်ပြီးဇာရိတာတိုးတက်ရေးနဲ့ပြစ်မှုကာကွယ်ရေးအတွက်ရည်ရွယ်တဲ့ဝန်ကြီးဌာနနဲ့အစားထိုးလိုက်ပါတယ်။ကာဘူးမြို့တော်ကအမျိုးသမီးရေးရာဝန်ကြီးဌာနရဲ့အပြင်ဘက်မှာတောက်ကြံနေကဆိုင်းပုတ်တင်ခဲ့တာမှာတရားဓမ္မနဲ့လက်ညှိုးမှုအကျင့်သီလစင်ကြယ်ရေးမကောင်းမှုဒုစရိုက်ကာကွယ်ရေးဝန်ကြီးဌာနရုံးချုပ်လို့အမည်ပြောင်းလဲထားတာတွေ့ချရပါတယ်။ဒီလိုအပြောင်းလဲလုပ်ခဲ့ပြီးတဲ့နောက်အမျိုးသမီးများရဲ့စီးပွားရေးဆိုင်ရာတိုးတက်မြင့်တင်ရေးနဲ့ကြီးလည်ဖွံ့ဖြိုးရေးဆိုင်ရာကမ္ဘာ့ဘဏ်ရဲ့ဒေါ်လာတန်တရာအစီအစဉ်ကဝန်ထမ်းတွေကိုလည်းစနေနေ့မှာအဆောက်အုံတဲကမောင်းထုတ်ခဲ့ကြောင်းကိုရိုင်းကျုံတွေ့ရတဲ့အစီအစဉ်ဝန်ထမ်းရှာရစ်အက်ကတာကပြောပါတယ်။တာလီဘန်စီမံခန့်ခွဲနေတဲ့ပညာရေးဝန်ကြီးဌာနကစနေနေ့ထုတ်တဲ့ကြေညာချက်မှာလည်းအမျိုးသားကျောင်းဆရာတွေနဲ့ကျောင်းသားတွေအလုံးအတန်းပြန်တက်နိုင်ပြီလို့ဖော်ပြပါတယ်။အမျိုးသမီးကျောင်းဆရာမများနဲ့ကျောင်းသူတွေကိုတော့ကြီးညာချက်မှာထည့်သွင်းမထားပါဘူး။အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ကန့်သက်တမ်းမြစ်ချက်တွေကိုဖြည့်လျှော့ပေးလို့ကြောင်းမကြခင်ကတာလီဘန်တို့ကြီးညာချက်တွေထုတ်ပေမဲ့လို့လဲပြီးခဲ့တဲ့လကစလို့ကာဘူးမြို့တော်ကိုသိမ့်ပိုက်ပြီးချိန်နောက်ပိုင်းတာလီဘန်တို့ကအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုကန့်သက်ပိတ်ပင်နေတာပါ။ဒီကိစ္စတွေနဲ့ပတ်သက်လို့တော့တာလီဘန်ဘက်ကမှတ်ချက်ပေးပြောဆိုမှုမရှိပါဘူးရှင်။